Welcome to the Voice of America in Burmese.
Mingla menekimashin. Washington Bureau of VOA American အတန်းကနေ2019ခုနှစ်မတ်လ29ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine number
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါရုရှားနိုင်ငံတဝမ်းမြို့တော်များများမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေပါတယ်ဟောင်ကောင်မှာတော့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးတူးကိုရွေးချယ်လိုက်ပါပြီတောင်တရုတ်ပင်လယ်ပြင်ကန်ယူရန်ဒေတာနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုရန်တရားတဲ့ကိုထူထောင်ဖို့အတွက်တရုတ်ကဖန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းဂျင်နိုင်
ကောင်းပါပြီရှင်တရင်စီစဉ်ပြီးမှာတော့ဒီကနေ့ကြောက်တဲ့82နှစ်မြောက်တော်လန်ရင်းနစ်ခေါ်တက်မတော်နေနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကနေကျမတို့ရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းဓာတ်ရိုက်တင်ပြပို့ထားတာကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော
့အဲ့ဒီဟာကြီးအားလုံးရှိတဲ့ခါလုံးပစ်နေရသူမှာအားလုံးမဆက်လာတဲ့ကျွန်တော်အပေါ်တင်ပေးလို့
ဒါကတော့ရှမ်းပြည်နယ်မိုင်းရှုဒေသမှာဂျားဖြက်ရွေးကောက်ပွဲကိုဖြတ်သိမ်းဖို့မရှိဘူးလို့ပြည်တွင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ရုရှားနိုင်ငံတဝမ်းမှာအတိုက်ခံခေါင်းဆောင်အလက်ဆီနာဗန်လီဦးဆောင်တဲ့အာဂရီလိုက်ဆမ်းမှုဆန့်ကျင်တဲ့ဝင်းကြီးချုပ်ဒီမီထရီမက်ဗီယက်ဒက်ထုတ်နှုတ်ထွက်ပေးရတဲ့အတွက်အတိုက်ခံခေါင်းဆောင်ကတောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝမ်းမြို့ထောင်ပေါင်းအတော်များများမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုရှကင်ရင်မြေမှာနာဗန်နီအပါဝင်လူ100ကျော်လောက်ဖမ်းခံခဲ့ရပါတယ်။အတိုက်ခံခေါင်းဆောင်ဟာမော်စကိုမြို့တော်ကလူမှုချီတဲ့ဘွဲကိုရောက်လာချိန်မှာပဲဖမ်းဆီးခံခဲ့ရတာပါ။သူကိုရဲတွေကထရက်ကားနဲ့ထည့်ဖမ်းသွားချိန်မှာဆန္ဒပြသူရာပေါင်းများစွာကထရက်ကားကိုဝန်းရံထားပြီးတကားတွေကိုဖွင့်ဖို့အတွက်စ조사ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးချုပ်မက်ဖီဒက်ကအကျိုးမြတ်မယူတဲ့အဖွဲ့အစည်းတွေရဲ့လျှို့ဝှက်အခြေဆက်တွေနဲ့ဇင်ခံအင်အားတွေအပျော်စီးသင်္ဘောတွေစပစ်ချံတွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပေါ်သတင်းတစ်ပုဒ်ဒီလအစောပိုင်းလူသိရှင်းကြားထွက်ပေါ်လာပြီးတဲ့နောက်မှာအတိုက်ခံခေါင်းဆောင်နာဗန်နီကဆန္ဒပြဖို့အတွက်ဆော်ဩခဲ့တာဖြစ်ပါတယ်တော်တော်ရွေးကောက်ပွဲမဲမတမာမှုတွေကြောင့်2017ဆနစ်လူမှုစုဝေးဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြမှုဟာမကျေနပ်ချက်တွေပောက်ကွဲလာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ
်အီရန်နိုင်ငံမူဆူးမျိုးမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင့်အဆောက်အုံတစ်ခုတည်းခိုးလုံနေကြတဲ့အရဲသားတရာကျော်တည်ဆုံခဲ့တယ်ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရန်စစ်တပ်ကပြန်လည်သုံးသပ်နေပါတယ်အဲစီသွေးကြတွေကဒီအဆောက်အုံမှာဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတာကိုနောက်ထပ်ရတဲ့အထောက်ထားအသစ်တွေကနေတွေ့ရှိရကြောင်းအီရတ်တပ်ကပြောတာပါစနေနေ့လုံးကထုတ်ပြန်တဲ့ပင်ဒဂွန်စစ်ဌာနချုပ်ကြီးညာချက်ထဲမှာတော့မူဆူးမျိုးဟောင်းအနောက်ဘက်ခြမ်းအခုအရက်သားတွေတည်ဆုံခဲ့တယ်ဆိုတဲ့နေရာကိုညွန်ပေါင်းတပ်တွေကမတ်လ18ရက်နေ့မှာလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးကနဦးသုံးသက်ချက်တွေကပြောထားတာဖြစ်ပြီးအခုဒီကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ကြီးညာချက်မှာဖော်ပြပါတယ်မူဆူးမျိုးက AST ထိန်းချုပ်တာတဲ့ဒေသထဲမှာအရသား၅သိန်းကျော်ပိတ်မိနေတယ်လို့ယူဆရပြီးအဲ့ဒီအရသားတွေကို IS အစွန်းရောက်တွေကလူသားတိုင်းတစ်ပွဲအသုံးချနေတာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ပြည်내ရွေးကောက်ပွဲမဲပေးပြီးကောက်ယူတဲ့စစ်တမ်းတွေအရဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့ဗဟိုလက်ရရင်ပါတီကမဲအပြတ်အသတ်နဲ့အနိုင်ရနေပါတယ်။ဒါဟာစက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုဖျောက်ချဖို့အတွက်အစောပိုင်းမျှော်လင့်ချက်ထားနေကြတဲ့ဘို့လဲဝဲရင်းတွေအတွက်အာရုံစရာဖြစ်လာနေတာပါဆာလန်ပြည်နယ်အတွက်ရွေးကောက်ပွဲကနဦးရလတ်တွေအရမစ်မာကယ်ရဲ့ခရီးယန်ဒီမိုကရက်တစ်ပါတီ CDU ကမဲအလုံးရဲ့ရာနှုန်း40ရနေပြီးဘို့လဲဝဲရင်းဆိုရှယ်ဒီမိုကရက်တစ်ရဲ့ SPD ပါတီကရာနှုန်း30ရနေတာဖြစ်ပါတယ်စက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုရှင်ပြိုင်ဖို့အတွက် SPD ပါတီကအမည်စင်တင်သွင်းခဲ့ခြင်းကစပြီးအခုဒီပြည်နယ်ရွေးကောက်ပွဲဟာမာတင်ရှုစ်အတွက်ပထမဆုံးဆန်းသတ်မှုတစ်ခုလည်းဖြစ်ပါတယ် SPD ပါတီဟာမကြသေးခင်ကမှလူကြိုက်များလာတဲ့ပါတီတစ်ခုပါမစ်မာကယ်ကိုတော့ဝန်ကြီးချုပ်ဖြစ်တဲ့ဇရုတ်တတ်တန်းဆက်ပြီးအရွေးခံရမယ်လို့မျှော်လင့်နေကြပါတယ်
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီမြို့ကလူစီကားတဲ့နိုင်ကလပ်တစ်ခုမှာတနင်္ဂနွေနေ့အာရုံတက်ချိန်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူတဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုမျိုးမဟုတ်ကြောင်းရဲကပြောပါတယ်။နိုင်ကလပ်အတွင်းမြို့ကန်အမျိုးသားတွေကြားစကားများရကနေပစ်ခတ်ခဲ့ကြတဲ့ဖ ဖြစ်ပွားမှုတရားဖြစ်တာကြောင့်ဒီစင်စင်နတီမြို့ရဲမှုကစစ်ဆေးတွေ့ရှိရကြောင်းပြောပါတယ်ဒီပြစ်ကတ်မှုအတွင်တည်ဆုံသွားသူဟာအသက်28နှစ်အရွယ် O'Brien Spike ဆိုသူဖြစ်တယ်လို့မိသားစုကအတည်ပြုပြောကြပါတယ
် UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တင်အမနက်ခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးဘူးဖြစ်တဲ့ကယ်ရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ကြိုတင်စီစဉ်ထားတဲ့ဒီမိုကရေစီကြီးလက်မှတ်ကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြတာပါကယ်ရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်ချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတိအဆောကလိုလားတဲ့ပုံကူဖြစ်ပါတယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခွင့်မရပါဘူးတိအဆောကအကြီးအကဲထောက်ခံစည်းရုံးပေးခဲ့တဲ့အသက်56နှစ်အရွယ်မစ်လမ်ထောက်ခံမဲ89မယ်နဲ့အနိုင်ရခဲ့တာအထူးဆန်းတော့မဟုတ်ပါဘူးဒီမိုကရေစီရေလှှရှားသူတွေကတော့တရုတ်လိုလန်းဟန်ရှိတဲ့မစ်ကယ်ရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်ကြပါတယ်ဟောင်ကောင်ရေးပေါ်မှာတရုတ်ဘက်ကပိုးပြီးဝင်ရောက်ဆက်ဖက်လာတဲ့အတွက်အရင်ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအာမခံထားတဲ့တရုတ်နိုင်ငံစနစ်နှစ်မျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်နေကြတာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်ကန်ယူရန်တခြားနိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာရန်ရာတစ်ခုကိုတည်ထောင်ဖို့တရုတ်အစိုးရကစနေနေ့လုံးကတိုက်တွန်းလိုက်ပါတယ်အာရှနိုင်ငံတွေရဲ့ဘိုအာဖိုရန်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံသားရေးဝန်ကြီးလျူကျန်မင်းကအခုလိုကမ်းလှမ်းလိုက်တာဖြစ်ပါတယ်အဲ့လိုပူးပေါင်းဆောင်ရွက်ရာမှာဒေသရင်းနိုင်ငံတွေကြားဂျားဝင်ဆွတ်ဖက်မှုကင်းနိုင်ရေးကိုမြှင့်တင်ပေးနိုင်မဲ့ရန်ရာတရုတ်ကိုထူထောင်ဖို့အပြန်အလှန်ယုံကြည်မှုခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အကျိုးစီးပွားချင်းမျှဝေခံစားသွားမယ်လို့ဒုဝန်ကြီးလူရီကတိုက်တွန်းတာဖြစ်ပါတယ်တဘာဝဘေးအန္တရာယ်ကာကွယ်လျှော့ချရေးနဲ့ရေကြောင်းကယ်ဆယ်ရေးတဘာဝဝန်ကျင်ကာကွယ်ရေးနဲ့ဇီဝမျိုးကွယ်သိပ္ပံဆိုင်ရာသုတေသနလှုပ်ဆောင်ရေးတွေအပြင်ရေကြောင်းသွားလာမှုလုံခြုံစိတ်ချရေးတွေကိုကဏ္ဍပေါင်းစုံမှာအမြင်ချင်းအပြန်အလှန်ဖလှယ်သွားနိုင်ရေးတင်ပြပြောဆိုခဲ့ပါတယ
်တရုတ်နိုင်ငံမွန်ဂိုလီးယားကိုပိုင်အုပ်ချုပ်ခွင့်ရအနေမြေတဲကဇင်ဂျန်တွေရဲ့ဒေသမှာစနေနေ့ကဒဏ်ငွေပိုက်လိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့တေဆုံးသူအလုံးစုစုပေါင်း9ဦးရှိသွားပြီဖြစ်ပြီးဒဏ်ရာရသူကတော့20ကျော်ရှိနေပါတယ
်။ Obama လက်ထက်ကထုတ်ပြန်ခဲ့တဲ့စစ်အုံအတွက်မိဂိုးပမာဏလျှော့ချရေးအမိန့်ကို American သမ္မတ Trump ကဒီသတင်းပတ်အတွင်းဖြတ်သိမ်းမဲ့အမိန့်ထုတ်ပြန်လိုက်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EPA အကြီးအကဲကပြောပါတယ်။ EPA ရုပ်သံဌာနနဲ့ This Week မေးမြန်းခန်းအစီအစဉ်မှာ EPA Director Prudit ကဒီအဲ့လိုပြောကြခဲ့ပြီးအမေရိကန်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုလုပ်တဲ့တပြိုင်တည်းထဲမှာသဘာဝပတ်ဝန်းကျင်ကိုလည်းကာကွယ်သွားရမယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လှုပ်သွားမယ်လို့သမ္မတထရမ့်ကယုံကြည်ထားကြောင်းလည်းရှင်းပြပါတယ်။အလို့ကန်တဲ့ဖွံ့ဖြိုးမှုကိုဇောင်းဝေးရင်းသဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ပြီးသဘာဝပတ်ဝန်းကျင်တစ်ခုတည်းကိုအလေးထားနေပြန်ရင်လည်းအလို့ကန်ဖွံ့ဖြိုးမှုအတွက်ထိခိုက်လာမှာဖြစ်တယ်ဆိုတာကျွန်တော်တို့လက်ခံထားပြီးဖြစ်တယ်လို့ပြည်ကပြောပါတယ်။ကြောင်ပြီးသွေးနဲ့အခြားလောင်စာသုံးဆက်ယုံတွေကထွက်တဲ့မိဂိုးပမာဏလျှော့ချရေးကန့်သတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လုပ်တဲ့သမ္မတထရမ့်ရဲ့အစီအစဉ်ဟာအလို့ကန်ဖွံ့ဖြိုးရေးကိုရောပတ်ဝန်းကျင်ကိုပါမထိခိုက်ရေးကိုပါဇောင်းပေးပြီးဒီလေဒုတန့်စင်ရေးအဥပဒေဘောင်အတွင်းကလှုပ်ဆောင်သွားမယ်လို့ EPA ကြီးကပြောကြပါတယ
်တနင်္လာနေ့နေ့ခင် VO မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ဟာ82ကြိမ်မြောက်တော်လန်ရင်းနေခေါ်တက်မတော်နေ့ဖြစ်ပါတယ်။ကျမတို့အခုအတန်လွှင့်နေတဲ့အချိန်မှာနေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကိုတော့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့အတူ VOA ရန်ကုန်ရုံးအဖွဲ့ရောက်ရှိနေပြီးသတင်းယူနေပါတယ်။အဲ့တော့ဒီကိုကျော်ကျော်သိန်းရေဒီတက်မတော်နေ့စီရေးပြပွဲလက်ရှိမြင်ကွင်းကိုအရင်ဆုံးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ကအခုလက်ရှိသတင်းသမားတွေအားလုံးဒီစီပြောက်ပွဲခန္ဓာ92မိနစ်လောက်တမတော်နေစီပြောက်ပွဲခန္ဓာကျင်းပမယ်ဝင်းစီကိုကျွန်တော်တို့လုံခြုံရေးအဆင့်ဆင့်စစ်ဆေးကန်ယူပြီးတော့ကျွန်တော်တို့ဖြတ်သွားနေပါတယ်လမ်းလျှောက်သွားနေပါတယ်ဒါသတင်းသမားတွေကတော့ဒီစီပြောက်ပွဲခန္ဓာကိုပထမအဦးဆုံးရောက်တဲ့အုပ်စုလို့ပဲပြောမှာပါတဲ့ကျွန်တော်တို့လည်းအတူတူဒီစီပြောက်ပွဲခန္ဓာကိုတက်မယ်တချို့က လူပုဂ္ဂိုလ်တွေလည်းဝင်လာတာ order ကြောင့်နေတယ်ပဲတွေ့ရပါတယ်။ဆေးပြောက်ဝဲမှာတော့မီးရောင်စုထွန်းညှိထားပြီးတော့မအားတော့မနဲ့စောစောပဲရှိသေးတယ်ဆိုတော့မိုးကလည်းတိမ်မလင်းသေးပါဘူး။ဆိုတော့ဆေးပြောက်ဝဲရတော့မိုးလင်းမှပဲစမယ်ပုံရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီနှစ်ဆေးရပြပွဲကဟိုအရင်နှစ်တွေဆေးရပြပွဲနဲ့ဘာတွေများထူးထူးခြားခြားတွေ့နိုင်ရမလဲရှင
်။ဟုတ်ခါတိုင်းတည်လို့ပါပဲဒီနှစ်မှလည်းပဲဒီကြီးရေလေတပ်ဖွဲ့တွေရဲ့ဒီတားမြင်ဝင်ကိုမြင်ရပါမယ်ကျွန်တော်တို့တိုက်လျင်စွန့်ရင်ပြတ်တာရီဟိုင်းရင်နဲ့ကွန်မန်ဒိုရီစွန့်ရင်ပြတ်တာရီနောက်တစ်ခါနေပြည်တော်မှာဆိုရင်လည်းပဲဒီတန်ကြပ်ကတပ်ဖွဲ့တွေနဲ့စီပြတ်တာရီဒီမြင်ဝင်ကိုပုံမှန်တိုင်းမြင်တွေ့ရမှာဖြစ်ပါတယ်ဒါအပြင်ကျွန်တော်တည်ထားသလောက်ဒီနှစ်မှာတူတူကြကြကတော့မြင်းတပ်ဖွဲ့နဲ့စီပြပုံစံပေါက်ရမယ်လို့လည်းကျွန်တော်တည်ထားပါတယ်ဝစ်စုံနေဝတ်ထားတဲ့တပ်ဖွဲ့ဝင်တွေကရင်းစီပြီးတော့ပေါ့လေမြင်းတပ်ဖွဲ့စီပြပုံစံပါလိမ့်မယ်လို့ကျွန်တော်အဲ့လိုတည်ထားပါတယ်ခင်ဗျာ
အဲ့တော့ဒီအခမ်းအနားမှာဒီကဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမိကွန်းပြောမှာဆိုတော့အဲ့ဒီဒီမိကွန်းထဲမှာဘလို့အကြောင်းအရာတွေများပါမလဲလို့ကိုကျော်ကျော်သိန်းဟိုခံမှန်းထားလေရှင
်ဟုတ်ကဲ့ပါကျွန်တော်ပေးကြည့်မိတော့ခံမှန်းကြည့်တော့ပေါ့လေဒီနေ့တော်လိုင်းနေ့ခဏတမတော်နေ့ခဏကျင်းပတဲ့အချိန်ကကျွန်တော်တို့လက်ရှိကျင်းပနေတဲ့မှာလောက်ကန်ရပေါ့လေအိမ်မှာဒီအပွဲတွေကစီမီမငိမ့်သေးဘူးလို့ပြောမှာပေါ့နော်အဲ့ဒီသားဘက်မှာစီမီမငိမ့်သေးဘူးဆိုတော့အဲ့ဒီလက်ရှိကိုနီယာဒီနီယာမှာတခါရောက်ပိုင်းတဖွဲ့နဲ့ချိန်တဲ့တိုက်ပွဲတွေပေါ့အဲ့လိုကိုမိုနီယာဒီနီယာမှာဖြစ်နေတဲ့တိုက်ပွဲချင်းတွေများအရေးအမွဲကဝေးစည်းချုပ်နေနဲ့ချက်ပြောမလားကျွန်တော်တို့ဒါကိုတစ်ချက်ဒေတာဆုံးကြည့်ရဖို့လိုပါလိမ့်မယ်နောက်တစ်ချက်ကတော့ဒီဟလာ NCA လို့ခေါ်တဲ့တနင်္ဂနွေနေ့ဒီခေတ်ရစီစာချုပ်လက်မှတ်ရထုတ်ဖို့အတွက်ဒုတိယကြိမ်၂၁ရာစုပြည်လုံးညီလာခံကျင်းပဖို့အတွက်လုပ်နေကြတာရှိပါတယ်ဆိုတော့ဒီညီလာခံနဲ့ငင်းချိုင်းညီလာခံ PSA ပြည်ချက်ရစီပေါ်မှာတမတော်ရဲ့ရည်တည်ချက်တမတော်ရဲ့သဘောထားစုံတဲ့စားကူများခေါ်ယူစီကြုံနေတယ်ထည့်ပြောသွားမလားတခါကျွန်တော်တို့ခလာချိန်ဟုတ်ပြီပြင်ဆင်ရေးနိုင်ငံပြန်လည်ဆောက်ရေးဒီမိုကရေစီဆောက်ရေးစတဲ့ဥချိုရေးပိုင်းပေါ့လေအဲ့ဒီကဏ္ဍအသေးသေးမှရောတမတော်ရဲ့ရည်တည်ချက်ဘယ်လိုများပြောင်းလာမလဲဘယ်လိုလက်ရှိချိန်မှာရှိနေလဲစတဲ့ဒီလိုမျိုးတမတော်ကြီးတစ်ခုလုံးရဲ့သဘောထားတွေကိုထင်ဟတ်တဲ့ဟလာချိန်နေရပေါ်မှာသူတမတော်ကြီးတစ်ခုလုံးသဘောထားတွေကိုထင်ဟတ်တဲ့အကြောင်းအရာပါလာမလားဆိုတော့ကျွန်တော်တို့စောင့်ကြည့်နားထောင်ရလိမ့်မယ်လို့ကျွန်တော်ဒီလိုသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်။ကျမတို့ဒီညနေခင်းနဲ့ညပိုင်းအစီအစဉ်အတွက်လည်းဒီကိုကျော်ကျော်သိန်းတို့ကဆက်ပြီးတော့အသေးစိတ်တင်ပြမှာဆိုတော့သရရှင်နေလဲစောင့်မျှော်နားဆင်ကြပါလို့ထပ်မံပြီးတော့ပြောကြားပါရစေရှင်။အခုလိုသတင်းပေးပို့တဲ့အတွက်လည်းကျေးဇူးပါ။ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်မှာပါ။မိုင်းရှုဒေတာရွေးကောက်ပွဲဖြတ်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA မြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါရဲ့သတင်းကိုတော့ဦးစံမိုးဝေကပြောပြမှာပါရှင
်လုံခြုံရေးလိုအပ်ချက်တွေရှိနေတာမို့မန်းရှုမြို့နယ်ရဲ့ကြေးရွာကြီးတုံးခုကိုရွေးကောက်ပွဲမကျင်းပဖို့ NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေဘက်ကကန့်ကွက်လာတင်ခဲ့တာမှာကော်မရှင်ဘက်ကပယ်ချလိုက်ပါတယ်ပယ်ချလိုက်တာနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြတ်ကအခုလိုပြောပြပါတယ
်။ပါဝရှင်နေနဲ့ပါတီကအထက်ပါတီက၄ခုရှိတယ်။ SND ရဲ့ SND ကစံကြောက်ကောင်းခေါ်တော့နောက်ကြချီနောက် USCD ပေါ့ဒီခါကျိုးပေါ့။ဒီပါတီတွေအားလုံးမချက်ကိုယူလိုက်တယ်။တုတ်တယ်လားမလုတ်တယ်လားပေါ့တော့။နောက်ရက်ကြီးကော်မရှင်ပေါ့အဲ့ဒီအဖြစ်ဆုံးကြီးရဲ့ကော်မရှင်ပေါ့။နောက်မရှိနေတဲ့ကော်မရှင်ဆက်ဆွဲပေါ့။လုတ်တယ်နေဆိုမှအားလုံးမချက်လာတယ်ကျွန်တော်အပေါ်တင်ပေးလို့ဒီစီရလေပေါကတဘောထားတိုင်းပဲဒီမှာပြန်လိုက်ပြီကျွန်တော်ကဖတ်ပြီးလိုက
်ကြီးရွာကြီးတုံးခုမှာရှိတဲ့မဲယုံနေရာတွေကိုလုံညိုရေးပိုင်းပိုးစိတ်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လဲဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါဗျာ
ကျွန်တော်မဲယုံနေရာလေးတွေနည်းနည်းရှေ့လိုက်လုံညိုရှိတဲ့နေရာလေးတွေရှေ့ပြလိုက်ဘယ်မဝေးပါဘူးဈေးမိုင်းကလည်းဝေးနေတယ်လည်းနည်းကောင်းတယ်ဆိုင်ရဲ့ကားတွေပေါ်လာသူကငားယုံရှိနေရင်မူလထားတာကအဲ့ရွာတွေမှာထားတယ်။နောက်ကျွန်တော်ကဟိုကားလန်နားကိုရွှေ့လိုက်တော့အခုကမော်မေးဆိုတဲ့အုပ်စုကတော့ကျွန်တော်ဘိုင်ရှူကြီးကိုရက်ပလီတဲ့ရွှေ့တယ်။သူကလည်းတတ်နေတာဟိုမော်မေးဆိုတာဘိုင်ရှူနဲ့တတ်နေ။အကွန်ကြောင်းနဲ့နောင်ဖက်လို့ခေါ်တယ်။အဲ့အုပ်စုကခုကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရွှေ့လိုက်တယ်။မိုင်းအော့သူကမဲယုံတုံးယုံရှိတယ်။မော်မေးကလည်းယုံရှိတယ
်။အင်နလီဘက်ကလုံညိုရေးအားနေတယ်ဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူး။ကော်မရှင်ဘက်ကတော့လုံခြုံရေးစိတ်ချမဲ့နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အဆင်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်။ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ် NLD ဘက်ကတော့တိတ်ပြီးတော့ဘဝင်မကျလှပါဘူး။မိုင်းရှူးမြို့နယ်က NLD ပါတီဘက်ကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကတော့က ကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုတုံ့ပြန်လိုက်ပါတယ်
အကျဉ်းချုပ်ရည်ရည်ဘာလို့လဲဆိုတော့ကျွန်တော်တို့ကအဲ့ဒီနေရာတွေကိုအောက်ပြုတ်ခွင့်မရပါနဲ့အောက်ပြုတ်ခွင့်မရပါနဲ့နေရာတော့ပြောင်းလဲကျွန်တော်တို့ကစိတ်တော့အပြေရှင်းလာဆိုရအဲ့ဒီပါတီကတစ်ဖက်လိုက်အစီအစဉ်နဲ့ခါကြတော့အဲ့ဒီမှာဒီကျက်လက်တွေ့နေတဲ့အခြေအနေမှာစီးရဲအပေါ်မှာဆင်းနေမရဘူးကျွန်တော်တို့ကိုင်းနေတဲ့ရွာတွေရွာပေါင်း၄၀ကျော်ဝင်လို့မရဘူးဒီကျက်အဲ့လိုဝင်လို့မရတဲ့ခါကျတော့ကျွန်တော်တို့ကလက်တွေ့ဆင်းရတဲ့အခါကျတော့ဒုံဒီရေးရသူတို့ကဘယ်လိုဖော်မလဲဆိုတော့တို့လည်းဒီအမြတ်တဲ့ရေကောက်ပဲဖြစ်နိုင်တယ်နည်းနည်းမဟုတ်တဲ့တကြတော်တော့ကိုက်ခတ်တာပြအဲ့ဒါဟိုကြီးကြီးအဆုံးပြတယ်ဆိုတော့လေကျွန်တော်လည်းမပြောတတ်ဘူးပေါ့နော
်ကန့်ခွက်လို့တင်ခံရတဲ့နေရာတွေကနောက်အဲ့ကြေးရွာအုပ်စုကွန်ကြောင်ကြေးရွာအုပ်စုနဲ့မော်မေ့ကြေးရွာအုပ်စုတွေဖြစ်ပါတယ်အဲ့ဒီအုပ်စုသုံးခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယေက9000နီးပါးရှိပြီးမန်းရှူးမြို့နယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆယ်ရာခိုင်နှုန်းလောက်ပမာဏရှိနေခဲ့တာပါအခုတော့အဲ့ဒီနေရာဒီမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူး2015ခုနှစ်ရွေးကောက်ပွဲမှာလုံချုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်ရှူကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်မှုအတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်ပါတီတွေဘက်ကလုံချုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ့ပတ်သက်ပြီးတော့အရင်ကတည်းကတစုံတစ်ခုသောပြဿနာတက်လာခဲ့ရင်ပြဿနာတက်တဲ့မဲယုံတွေကထွက်လာမဲ့မဲတွေကိုထည့်သွင်းမရေအတွက်ပဲထားရှိဖို့အတွက်သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာပါတီ၅ပါတီကနေရွေးကောက်ပွဲရှင်ပြိုင်သွားမှာပါ။လက်ရှိမန်ရှူးတမျိုးနယ်လုံးဆိုရင်မဲယုံအရေအတွက်90နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိတယ်လို့သိရပါတယ်။
အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီမှတ်ပုံတင်ရေးဆိုင်ရာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးနဲ့အက်ဒီတာဒေါခင်ဆိုးဝင်းတီးတန့်တွဲဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ရမှာပါရှင
်စင်ခေါ်ချက်တွေရှိတာပေါ့နော်အဲ့စင်ခေါ်ချက်တွေထဲမှာအဓိကကတော့ infrastructure ပေါ့
ဒီ
ကျမတို့အခြေခံအဆောက်အုံအားနည်းချက်တွေရှိတယ်နောက်တစ်ခုကအိမ်ချမ်းမြေဈေးပေါ့ဒီ real estate market ကလည်းဟိုနယူးယောက်နဲ့ Paris တောင်မှရှင်နိုင်တဲ့အခြေအနေတွေရောက်နေတယ်ဆိုတော့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ investor တွေရဲ့သူတို့စင်ခေါ်ချက်တွေပေါ့သူတို့ဒီအဟန့်အတားတွေ obstacle တွေကိုဘယ်လိုကျော်လွှားနိုင်မှာမလဲရှင
်ကျွန်တော်တို့ခုဒီ law တွေမှာကျွန်တော်တို့ပါလုပ်လိုက်လဲဆိုတဲ့အခါကျတော့အရင်ဖြစ်ခဲ့တဲ့ procedure တွေကိုချော့ချပလိုက်တယ်စက်မှုစုံမှာစက်ရုံစောင့်ခြင်းနဲ့ဘာမှ approve မလို့လို့တော့ဟိုတယ်ဆိုမှာဟိုတယ်ဆောက်ခြင်းနဲ့ဘာအပရူမန့်မလို့လို့တော့နော်အဲစိတ်မှုဆုံးပြင်ပါဟိုတယ်ဆိုပြင်ပါလုပ်ခြင်းနဲ့စီးပွားရေးလုပ်ငန်းဆိုရင်တိုင်းဒေသကြီးပြင်တဲ့သဘောတူလားတူရင်လုပ်တော့ပြီးမှ procedure သွားပါအဲ့လိုလေးပြန်ပြီးကျွန်တော်တို့ကပြင်ထားပါတယ်ပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraints ပျောက်သွားမှာပေါ့နောက်တတိယချက်ကကျွန်တော်တို့ဘာလုပ်လဲဆိုတော့အရင်ကမြေဈေးတွေကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကျင်မှာလှိုင်းသာယာရွှေပြည်သားအလားဟုတောင်စိတ်ကန်းတောင်တကုံစိတ်မှုဆုံးစမ်းမှုဆုံးတွေက limited supply ဖြစ်ပြီးတော့ demand ကတိုက်ပြီးဖွင့်တဲ့ချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှဆိုတော့ expectation နဲ့ခုမှမြေရှိတော့ညာ
မှာငါ
ကင်ထားရတယ်အဲ့တော့ကျွန်တော်တို့ကခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့က balance လုပ်အောင်ဆိုမှစမ်းမှုဆုံးသစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစမ်းမှုဆုံးသစ်ပေါ်ထုတ်မဲ့လုပ်ငန်းကိုလည်းကျွန်တော်တို့က promote sector ထဲမှာထည့်ထားတယ်
အရင်ကတော့ပေါ့လေစစ်အစိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်ဒီလိုရင်းနှီးမြှုပ်နှံမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရာစတော့ခေါ်ရခဲ့တဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့မရှိမှာမဟုတ်လို့တော့ကျွန်မယူဆပါတယ်
မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးစေဘသားကြီးကောင်းစားကြီး corruption ကျွန်တော်တို့က transparency ကိုအားကောင်းလုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြောက်ပေါင်းလုပ်မယ်နော်ဘာလို့ဆိုတော့ကျွန်တော်တို့ကလုံးဝမြတ် MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့တကဘာလုံးသိရမယ်ကျွန်တော်တို့ကဒီမှာကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ကနေ computer နဲ့နောက်တစ်ရက်ဆို website ကိုတင်ပြီးဘာတွေကျွန်တော်တို့ပေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများပြည်သိအောင်ကျွန်တော်တို့လုပ်ပေးတယ် proposal စောင့်တင်ပြီးရင်ရက်ပေါင်း60ကျော်မှာပေးကူပေးရမယ်မပေးဘူးဆိုတော့15ရက်တည်းညင်းရမယ်စသဖြင့်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုတော့ဘသူကိုချင်းကမှဘသူကိုဟဲ့လားဟိုပေးမှဒီဟာငါဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ကနကော်ရပ်ရှင်က procedure complicated ဖြစ်တာနဲ့တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်လေ
corruption ကအကောင်းကြီးလေမှာ
ဒီဇဘွေးကနေဒီဇဘွေးချက်ဖို့တောင်းမှာမလို့ရ
တာဟုတ်ကဲ့ပါအဲ့ဒါကကျွန်တော်တို့ကအ
စိုးရအဆက်ဆက်ဖြစ်ခဲ့
တာကျွန်တော်ရင်ဆိုင်ခဲ့ပြီးသားအခြေအနေပေါ့နော်ဒါတွေကြီးရတယ်အကြောင်းမလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကျုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခုဥပဒေရောနီးဥပဒေရောမှာ transparency အကောင်းအောင်လုပ်တယ်နော် bureaucratization ကိုတတ်နိုင်တဲ့နေရာ clear နော်ကျွန်တော်ဖြစ်အောင်ချော့ချအောင်ကျွန်တော်တို့ကလုပ်တယ် တော့ streamlining procedures ပေါ့เนาะမာဒီ procedure တွေအားလုံးကို streamline လုပ်တော့ simplification ပေါ့ဒါသွားတယ်ကျွန်တော်တို့ကအဓိကရည်ရွယ်ထားတာတော့ကျွန်တော်တို့ company ဥပဒေမှာကအခုရင်းနှီးမြှုပ်နှံဥပဒေမှာလက်တော်အခြေအနေမှာကျွန်တော် readiness မဖြစ်သေးဘူးမှာကျွန်တော်တို့ရဲ့ဒီ magic ကကျွန်တော်တို့ dream ကတော့တစ်ချိန်မှာအားလုံးက online သွားနိုင်အောင်ပေါ့เนาะ MNC ကိုရှောက်ချင်လာလူလာကြမလို့ဘူးကျွန်တော်တို့က online ပေါ့เนาะ access လုပ်ပြီးတော့မှာကျွန်တော်တို့ကသွားနိုင်အောင်ပေါ့เนาะဒါမျိုးလေးထိကျွန်တော်တို့ကကိုစဉ်းစားထားပါတယ
်ဒီနေမနိုင်ငံမှာရင်းနှီးမြှုပ်နှံမှုလာပြီးလုပ်တဲ့လူတွေကျွန်မသိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို50လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေရယ်နော
်ဟို
American ပြည်ထောင်စုဆိုလို့ရှိရင်31လောက်အဆင့်မှာရှိပါတယ်အဲ
့
တော့ American ပြည်ထောင်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီ
အဲ့
တော့ဒီ American ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုမြန်ရက်ခတ်မှုရှိပါလဲရှင
်ဟိုအမဆန်ရှင်ရုပ်ပေးတဲ့ကြောင့်မနံပါတ်1ကကျွန်တော်အထူးသဖြင့်ငွေကြေးကဏ္ဍပေါ့အဆင်ပြေသွားတယ်ပါတော့လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ sanction ရှိနေတော့သူတို့ရဲ့ dollar transfer တွေက
တက်ခက်တယ်နော်
တက်ခက်တယ်လို့မရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော်က company ကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနဲ့
မြန်
မာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့အမစင်ကာပူက top ဖြစ်နေ
ဆိုတာ
စင်ကာပူရဲ့ investment ကြီးမဟုတ်ဘူးသူက transit investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူကျွန်တော်တန်ချိုင်းပြကြလဲဒီ company ကဘယ်ကလာတာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်ရအောင်တော်တော်လည်းသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိတယ်ခြားနိုင်ငံတွေရှိတော့သူက Singapore ဆင့်လာကြတယ်ပေါ့နှိချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြတယ်လေခုနပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးတော့ရှိခဲ့တယ်ပေါ့ sanction ကို liberalize လုပ်ပေးတဲ့အတိုင်းအောင်ကြတဲ့ဟို constraint တွေရှိတာပေါ့မှာရှိတဲ့ကြောင့်မို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction lift လုပ်သွားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အကြမ်းတဲ့နိုင်ငံတွေကိုအလုံးချိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော်တို့ investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ်နံပါတ်1ကတော့ US မှာရှိတဲ့ investor တွေမြန်မာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကျွန်တော် expect လုပ်လို့ရတဲ့အနေအထားတခုကျွန်တော်တို့ဟိုရောက်လာပါတယ်
AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောရမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းကနောက်ကနေလိုက်နေရအောင်ပဲဖြစ်ပါလိမ့်မယ်ထင်တာပဲ
မှန်ပါတယ်မှာကျွန်တော်တို့ကတော့ ASEAN ဟိုတော့ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်ဘာလို့ကျွန်တော်တို့မှလုတ်ဆရာလေးတွေဟိုရှိနေပါဥမာဥရပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်လုံထုံးလုံးနေဆိုင်ရပြင်ရမယ့်ကိစ္စလေးတွေရှိတယ်နောက်ကျွန်တော်တန်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကတိတ်ကြီးမားတဲ့ economy တခုမဟုတ်သေးဘူးပေါ့နော်ဒီအခက်အခဲလေးတွေတန်းပြည်ထဲမှာရှိနေပါတယ်သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှာသူက trade ရဲ့ investment services ရဲ့ပေါ့နော်ဒီခဏကြီးသုံးခုရှိတဲ့အပိုင်းမှာအဲကျွန်တော်တို့က investment ကအာဆီယံ economic community မှာလိုလွယ်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့အာဆီယံရဲ့ဒီမြို့မချက်ကဟိုအာဆီယံဒီ single production base ပေါ့เนาะကျွန်တော်တို့ကအာဆီယံဒီဟိုတခုတည်းသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုရည်ရွယ်တဲ့အတွက်ကြောင့်မို့လို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့အမှဒီ global value chain ပေါ့ value chain ထဲမှာဥပမာ parts တခုကိုမြန်မာပြည်က raw ယူမယ်ဥပမာထိုင်းနိုင်ငံကသူ semi finished products ဖြစ်အောင်လုပ်မယ်အားတောင်မလေးရှား finished goods ဖြစ်အောင်လုပ်မယ်အဲ့တော့ဒီ value chain ကြီးတခုလုံးပေါ့เนาะ supply chain လည်းပါတာပေါ့ဒါကြီးကိုကျွန်တော်တို့ကအာဆီယံစဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်တို့မလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့အကြောင်းမလို့ကျားနိုင်ငံတွေရနေမှာပေါ့မြန်မာနိုင်ငံ raw ကိုယူပြီးတော့မှခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်ခြားနိုင်ငံတွေကသူကတပိုင်းတစ်စားသူတိုင်းပြည်ရဟာဒီကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလုပ်သားအင်အားပို့တဲ့တို့ကြောင့်မို့လို့မြန်မာနိုင်ငံမှာချုပ် labor intensive law မှာကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်အားဒါမို့လို့ကျွန်တော်တို့ကမလေးရှားပို့မယ်ဒါမို့လို့ကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူလီတွေကောက်နေလို့ရှိရင
်ကျွန်တော်တို့က
ဘာတော့ဘာပါကြောင့်ကျွန်တော်တို့ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ပို့မယ်ဆိုတဲ့လုပ်ငန်းတွေဂျူလီကိုမကောက်တော့စနေရကောက်တဲ့ကြောင့်မလို့မြန်မာနိုင်ငံဒီ ASEAN Economic Community ပေါ့ခုနကပြော Single Production Base မှာပါဖို့အတွက်ကိုကိုလုံးဟာကင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့။နောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့။ဥပမာတိုင်းပြည်ဒီလုံသားအင်အားပေါ်တယ်ပေါ့နော်။ဒါမှမဟုတ်ကျွန်တော်တို့ကလုံသားအင်အားပေါ်တဲ့ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်ပုံကိုတည်ဒီ ဒီက efficiency ပေါ်မှာလုတ်တိုင်းအများတဲ့တကြောင်မို့သူများနိုင်ငံမှာဟလာတို့တမဆေးရောက်တုံးတဲ့ကံမှာဥမာဒေါ်လာ900ကိုမကိစ္စမြန်မာနိုင်ငံမှာလုတ်သားတွေဆေးရောက်ကောင်းရင်ဆေးရောက်တုံးရင်ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့နော်ဒါမျိုးလေးကိစ္စမျိုးလေးတွေမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့ဒါမှမဟုတ်ကျွန်တော်တက်ပြီး skill intensive ကိုကျွန်တော်တွားကျင်တယ်ပေါ့နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့ဒီ natural resource ပေါ့နော်စေဝင်စားတဲ့ industry ရလည်းမြန်မာနိုင်ငံကိုတွန်းလာကူလာမယ်ပေါ့နော်နံပါတ်3ကမြန်မာနိုင်ငံလူကြီး54,000လောက်ရှိရဆို market ကရှိပြီးသားပေါ့မှာအဲ့တော့ market ကိုစေဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့အဲ့တော့ ASEAN economic community ကိုပြန်ပြောလိုက်ရင် investment အနေနဲ့ဘာမှအခက်အခဲမရှိဘူးမှာကျွန်တော်တို့ကအလိုက်တင်ကိုလိုက်ပါလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ tariff 0နဲ့ဝင်လာပေါ့ဝင်တဲ့က local community local SME တွေတင်ပါcompetition များလာနိုင်တယ်နံပါတ်2က trade deficit များလာနိုင်တယ်ပေါ့ဒါ trade နဲ့ပတ်သက်တဲ့ဟို constraints လေးတွေကျွန်တော်တို့ရှိနေတယ် services ကျွန်တော်တို့တော်တော်ကြီးခက်ခဲမရှိနိုင်ဘူးကိုတိုင်းပြည်ကလည်း services industry ကတိတ်အာမကောင်းသေးဘူးအာမကောင်းသေးတဲ့အတွက်ကြောင့်မလို့ services နဲ့ပတ်သက်လာရင်ကျွန်တော်တို့ကတိတ်ခက်ခဲမရှိနိုင်ဘူးသို့တော်လည်းပဲကိုတိုင်းပြည်ကရှိနေတဲ့ဥမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဟိုဥမာစည်ရင်းကိုင်းတွေ lawyer တွေဒီလိုမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကိုcompetitive ဖြစ်အောင်တော့မကိစ္စမျိုးလေးတော့ရှိလာနိုင်တယ်ဗျ။အဲ့
တော့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာယင်းနှိမ့်ညံ့မှုတွေမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်
။အဲ့ဒါကျွန်တော်နေထားကတော့ကျွန်တော်တို့ control လုပ်မှုကဏ္ဍပေါ့နော် control လုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ဒီ control လုပ်မှုကဏ္ဍမှာ investment များများလာမှာ export လည်းကျွန်တော်တို့ကများများသွားနိုင်မယ်။ export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ပျောက်သွားမယ်။ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ်manufacturing အောက်ထပ်မှာထပ်ပြီးတော့ကျွန်တော်တို့က promote ပို့လောက်တာက labor intensive ပေါ့အစက်ယုံဥမာပါပြဆိုရင်မှထရုတ်ဆက်ယုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန့်အခွင့်အမ်းရတယ်ပေါ့နော်တစ်ဖက်ကလည်း export ကို garment ကများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာနော်မြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်သို့တော်လည်းကျွန်တော်တို့က food processing နဲ့ပတ်သက်ပြီးတော့ hospitality investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတစ်ချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လာရင်ဒါကျွန်တော်တို့ data တွင်မှာfood supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။ဒါကြောင့်ကျွန်တော်တို့မှာတကမ္ဘာလုံးမှာစိုက်လို့ရတဲ့တီးနံပါတ်များမြန်မာပြည်မှာအများတော်များများစိုက်လို့ရတယ်ပေါ့နော်။အချို့ကလွယ်လို့ပေါ့။နောက်တစ်ခုကလည်းမြေလို့မြင်ရင်ကျွန်တော်တိုင်းပြည်မှာအများကြီးရှိသေးတယ်။ရေတရားဇာတရှိသေးတယ်။ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်။သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့မြေလို့ဖလားစိုက်ပျိုးရေးလုပ်ငန်းတွေမှာပဲချိန်လဲပြီးတော့အရင်ကအဆက်ဆက်မှာလည်း food quality ပေါ့နော်ဒီ food processing နဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူး။လေယာကနာကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုင်းပြည်မှာရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှသီးနှံထုတ်လုပ်မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလည်းဖြစ်တယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားပါတော့တတိယဦးစားပေးပါပြောမလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥမာဖြင့်အရင်ကတော့တစ်တေလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရပ်ထားတယ်ပေါ့အဲ့လိုပို့မယ်စား
ချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်အလောက်ကန်ခွင်လန်းလဲပို့တယ်ပို့တဲ့ပစ္စည်းကလည်း value added ဖြစ်တဲ့တော့ကြောင့်မလို့ export တန်ဖိုးမှာကျွန်တော်တိုင်းပြည်ပို့ရတယ်ပေါ့နော်ဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောရတယ်တတိယတော့မှခုနပြောတဲ့ infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်နောက်လက်ရှိအစိုးရလက်ထက်မှာကျွန်တော်ဗာထပ်ပြီးစဉ်းစားလဲဆိုတော့ဒီခုနဟာဒီအပြင်ကို education healthcare ပေါ့နော်ဒီရမကြီးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအပြင်ကျွန်တော် promote လုပ်တာကနပုလို့တော့မကနိုင်ငါကူကိုထိုးလို့မှုရေနောက်ခုနပြောစိုက်ပျိုးရေးကဏ္ဍရေနောက်တစ်ခုကအခြေခံဆောက်အုံနဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့ generally ကျွန်တော်ခြုံလိုက်ဒီငါကူကိုကျွန်တော်တို့ကလုတ်သွားဖို့ရှိပါတယ်ဟုတ
်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါပြီကျေးဇူးပါပ
ါတင်ညာလေးနည်းနည်းချင်း VOE မြန်မာပိုင်းစီစဉ်ကိုရေဒီယိုကနေအပြင် internet website နဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဆိုတော့တရရှင်တွေစောင့်မျှော်နားဆင်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးတင်ပြမှာပါမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမှာပါ။မြန်မာတိကျသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းမြေတားဒေးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာကြတဲ့သောရရှင်တွေရဲ့အစားတချို့ကိုဖော်ပြပေးကြပါမယ်။ဒီတော့ရရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါ။ကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင်။ VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထော်ရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆူတောင်းပေးသွားပါရစေ။ VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့အမှတ်ချက်ရေးလာတဲ့တော်ရရှင်နောက်တစ်ယောက်ကတော့တော်ရရှင်မတ်ဦးဖြစ်ပါတယ်။ဒီတော်ရရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါရစေ
။ VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါ။သတင်းသိရအောင်ရိုးရိုးနားထောင်တာပါ။ Internet Web မှာနားထောင်တဲ့နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်။အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေ့အခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်။ခံယူချက်အမှန်အတွေ့အမှန်တွေရှိခဲ့ပါတယ်။ဥကြဆန်သာ VUE ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်။လူသစ်တွေဝင်လာတော့လည်းအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ VUE သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျလွန်းနေဆိုတာ VUE သတင်းထောက်တွေရဲ့မိဂွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ထွန်းဥကြဆန်သာကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမြန်နာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင်
။ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်။အခုဆိုရင် online ရုပ်မြင်သံကြားတွေကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်။ဆိုပြီးတော့တော်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါ။ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာတော်ရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ဖြောပြပေးကြပါလိမ့်။ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးစင်မှာနံပါတ်၄နေရာမှာချိတ်တဲ့သတင်းလေးနဲ့ဖြောပြပေးကြပါလိမ့်ရှင်။ British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DJ ဆို Taylor Swift တို့2018ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားတွေဇာဝင်တီတီးဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချီလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချီတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သချင်းတစ်ပုဒ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသချင်းနဲ့မှာဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါတယ်။ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုပိုင်သချင်းဖြစ်ပါတယ်။ Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်။ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်။အဲ့ဒီထက်မှာအမျိုးသမီးအဆိုရှင်6ဦးပဲပါတာပါ။Zayn and Taylor Swift's I Don't Wanna Live Forever ဆိုတဲ့သချင်းကိုနားထောင်ကြည့်ပါအောင်နော်။
walls wide open behind these four walls, how do you come? It's just a cruel existence, like it's no point hoping at all. Baby, baby, I feel crazy.
Taylor Swift ရဲ့ I don't want to live forever ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစမှာ။ပြီးခဲ့တဲ့သတင်းပတ်တွင်မှအများဆိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့မွန်ပြည်သက်ပါတီ NCA မှာလက်မှတ်ထိုးမယ်ဆိုတဲ့သတင်းပေါ်မှာတို့ရရှင်နေတော်တော်လေးမှတ်ချက်ပေးလာကြတာပါ။တနင်္ဂနွေလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့NMSP မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးတော့မယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူတို့အခြေပြုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးမလ22ရက်နေ့ကမော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာသူတို့အခုလိုပြောသွားခဲ့တာပါ။ဒီသတင်းပေါ်မှာသောရရှင်တွေတုံ့ပြန်လာကြတဲ့အထက်မှာတော့ကြိုးကြိုးပါတယ်ဆိုပြီးတော့ပြောလာတဲ့သောရရှင်ကတာယာဖြစ်ပါတယ်
။တိုင်းသားတွေအားလုံးလက်မှတ်ရေးထိုးလိုက်ကြပါ။အစိုးရနဲ့တိုင်းသားတွေညှိနှုတ်လိုက်ကြပါ။စစ်တပ်ဟာသူ့အလိုလိုကာကွယ်နေရမှာပဲရောက်သွားပါလိမ့်မယ်စစ်တပ်ဟာသူ့အလိုလိုအစိုးရရဲ့အမိန်အောက်အာဏာအောက်ကိုရောက်လာပါလိမ့်မယ်2008ဥပဒေလည်းပြင်လို့ရလာပါလိမ့်မယ်တိုင်းသားတွေအားလုံးလက်မှတ်ထိုးပြီးသွားလို့ရှိရင်စစ်တပ်ကလည်းဥပဒေပြင်ဖို့ညှဉ်းဆန်တော့မှာမဟုတ်ပါဘူ
းဒီတာယာရဲ့မှတ်ချက်အောက်မှာတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာတဲ့သူတွေကလည်းသူ့လိုပဲအလားတူထောက်ခံပါတယ်လို့ပြောလာကြတာပါဒါပေမဲ့သောရရှင်စန်တောင်ကွန်ဆိုတဲ့သောရရှင်ကတော့ဒီအခြေအနေကိုမယုံသေးပုံပေါ်ပါတယ်ရှင
်အပြောတော့ကောင်းလိုက်တာဘာမှနားမလဲတဲ့တိုင်းရင်းသားတွေမှားတာအဲ့ဒါမျိုးပေါ့ဒီလောက်လွယ်ရင်တိုင်းပြည်ငြိမ်းချမ်းတာကြားလာပြီလက်တွေ့လုတ်ပြမှတိုင်းရင်းသားတွေတကယ်ယုံမှာတစ်ခါနှစ်ခါလိန်တာမဟုတ်ဘူးဆယ်ကမကအထက်ထက်လိန်နေတော့တိုင်းပြည်ငြိမ်းချမ်းကျင်တယ်ဆိုရင်ပါဇက်ပြောမဟုတ်ပဲလက်တွေ့လုတ်ပါ
မွန်ပြည်သက်ပါတီ NCA ကိုလက်မဲ့ရေးထိုးတော့မယ်ဆိုလို့ဝန်တာကြတဲ့ထင်မှာတော့နောက်ထပ်သောရရှင်မောင်မောင်စောကအခုလိုပြောလာပါတယ
်အပေးနေမယ်မွန်ပြည်သက်ပါတီရေခင်ဗျားတို့လည်းတိုင်းရင်းသားညီကိုတွေပါပဲရခိုင်ကချင်ရှမ်းသူတို့လည်းအတူတူပါပဲတယောက်နဲ့တယောက်ယုံကြည်မှုတိဆောက်ပြီးလက်မှတ်အရင်ထိုးလိုက်လုံးကြီးမှထိုးတက်မယ်စောင့်ကြည့်လိုက်ပါအခြေအနေကမဟုတ်ရင်ပွင့်ပွင့်လင်းလင်းပြောကြပါလုံးဝအဆင်မပြေတဲ့နောက်ဆုံးလက်နဲ့ပြန်ကင်ရတာပါပဲပြည်သူကလည်းအားပေးနေမှာပါ
သရရှင်မောင်မောင်စောကအရင်လုံးကြည့်လိုက်ပါနောက်တော့မှအဆင်မပြေလဲတမျိုးဆုံးဖြတ်တာပေါ့လို့ပြောလာတဲ့အချိန်မှာသရရှင်ဒီဖြိုးကြည်တာကတော့ဒီအချိန်ကတိုင်းသားညီကိုတွေအားလုံးသွေးစည်းညီညွတ်ဖို့လိုပါတယ်ဒါကြောင့်အခုလိုလုပ်တဲ့တိုင်းသားတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်နိုင်ငံတော်ပြင်လဲထူထောင်ကြပါစို့ဆိုရတီသောရရှင်ပြောလာပါတယ်သောရရှင်ကွီးထက်ကလည်းကြိုဆိုပါတယ်မလူမျိုးညီကိုမောင်နှမတွေအားလုံးကိုလည်းဝမ်းလဲဝမ်းသာပါတယ်ပန်ခန်းနဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခဲ့လို့ပါတယ်မွန်ပြည်သက်ပါတီတွေမှာတခြားတိုင်းရင်းသားအဖွဲ့တွေလည်းလက်မှတ်ထိုးစီခြင်းပါတယ်ပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်နိုင်ဖြစ်ပါတယ်ရှင်
တိုင်းရင်းသားမှန်သမျှငြိမ်းချမ်းရေးလက်မှတ်ထိုးကြစေလိုပါတယ်တညီတညွတ်တဲ့စည်းလုံးပါမှတိုင်းတစ်ပါးရန်ကာကွယ်နိုင်မှာပါတူတူယောက်ကောင်းစားဖို့မဟုတ်ပဲအမိနိုင်ငံတော်ကြီးကိုတိုးတက်စေချင်တဲ့ဆိုရင်အလုံးပူပေါင်းပါဝင်ဖို့လိုတယ်ဒါလို့သွေးကွက်နေမယ်ဆိုရင်တော့တိုးတက်ဖို့ခက်ခဲနေပါလိမ့်မယ
်ဒါသောရရှင်နိုင်နိုင်အလုံးစည်းလုံးကြမှာဖြစ်ပါမယ်ဆိုပြီးရေးလာတာပါသောရရှင်မောင်မောင်ကတော့တူတုံစင်းမောင်နှမတွေတောင်မှတဲဖို့ခက်ခဲတာမလို့အခုလိုမျိုးတနိုင်ငံနဲ့အတူနေထိုင်ကြတဲ့သူတွေထဲမှာလည်းရေတို့ကွဲပြားမှုတွေရှိပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုအခုလိုလွတ်လွတ်လပ်လပ်ရေးလာပါတယ်
တမီတဲ့မွေးတဲ့ညီကိုမောင်နှမတွေတောင်စကားများကြံဖြစ်တဲ့အခါနဘဲငစပြောခြင်းပြောမယ်နောက်ဆုံးလက်တွေချီတီတောင်ပါခြင်းပါလာလိမ့်မယ်ဒါပေမဲ့စိတ်ပြေလို့ပြန်တဲ့ပြန်ခေါ်ကြတဲ့အခါအဲ့ဒီအိမ်ထဲမှာပဲအတူနေကြတဲ့ညီကိုတွေပါပဲတမီတဲ့ဖွားခဲ့ကြတာကိုမိထားကြမှာလားလက်ချင်းဆက်လိုက်ကြစမ်းမယင်ချင်းအားလိုက်ကြစမ်းမတယောက်ယင်တဲ့ဟိုတယောက်အနီးကရဲရဲကြည့်လိုက်ကြစမ်းမသွေးနီးတဲ့သွေးရဲတဲ့သွေးချင်းစစ်တွေပါညီကိုတို့ရဲ့သွေးမခွဲကြပါနဲ့သွေးမကွဲကြပါနဲ့စပွဲတော်မှာအနီးကပ်ပြီးတယောက်ယင်မဲ့တယောက်ရဲရဲကြည့်လိုက်ကြအောင်အမြန်ဆုံးလာခဲ့ကြတော့ချစ်တော်ညီကိုတွေ
ဒါကသောရရှင်မောင်မောင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့မိုးမျိုးသားတူပါဆိုပြီးအခုလိုရေးလာပါတယ
်ကြိုက်သွားပြီဒီလိုစကားမျိုးဒီလိုအရေးသားမျိုးတစ်ခါမှမဖတ်ဘူးမပြောကြဘူးဒီလိုအရေးသားတွေနဲ့ကို့အညီကိုတွေကောင်းစေချင်တာတွေအားပေးစကားတွေရေးပြောတဲ့အခါမှာအရသာအရှိဆုံးပဲလို့ခံစားရတယ်။ဒါပေမဲ့ဒီအရေးသားတွေဟာစိတ်ဝမ်းကွယ်အောင်ရေးလို့ရတယ်လို့ချစ်ခင်အောင်လည်းရေးလို့ရပါတယ်ဆိုတာတက်သေးပါ။အားလုံးကျမ်းမာကြပါစေလို့
ဒါကတော့မွန်ပြည်သစ်ပါတီတနိုင်ငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA မှာလက်မှတ်ထိုးတော့ပါမယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပြောသွားခဲ့တာပေါ်မှာသောရရှင်တွေသူတို့ရဲ့သဘောထားအမြင်တွေကိုတုံ့ပြန်လာကြတာပါ။ထောက်ခံနေသူများတာတွေ့ရပါတယ်နော်။သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့အဆက်ပြီးဖြောပြပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bami News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်เนาะအခုတော့မြန်မာတင်းချစ်သောရရှင်နေကိုမြန်မာတချင်းလေးတစ်ပုတ်နဲ့မြစ်တာတေးလက်ဆောင်ဖြောပြေးပေးကြပါရစေ။အင်းနွန်တီဆိုထားတဲ့ချစ်သူပုံမျိုးဆိုတဲ့တချင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။
ချစ်သူပုံမြင်ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချင်းလို့ကြပါစေရှင်။
အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုထုတ်လင်းပါပါ။တက်မတော်ဘာရီပြုတ်ပြင်ပြောင်းလဲဖို့လူတလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်
2019မလ29ရက်နေ့ဟာ82ကြိမ်မြောက်တက်မတော်နေ့ဖြစ်ပါတယ်ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါဒီနေ့ဟာထူးခြားပါတယ်1962ခုနှစ်ကစပြီးရေတွဲရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တပ်မတော်နေ့ဖြစ်လို့ပါပဲအစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကုန်ကနေရေတွဲရင်တပ်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတစ်နှစ်တာအချိန်ကာလရောက်လာပါပြီဒီကာလအတွင်းတပ်မတော်ဘယ်လိုရည်တည်နေသလဲဘယ်လိုအတွေးခေါ်တွေကင်ဆွဲထားသလဲ professional တပ်မတော်ဖြစ်လာအောင်ဘာတွေပြင်ပြောင်းလဲဖို့လိုမလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
အလုံးသိကြပြီဖြစ်တဲ့အတိုင်းတက်မရော်ဟာအရင်ဆက်အာနာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံသဏ္ဍာန်နဲ့ယက်တည်နေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကိုပါတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။တက်မရော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်သူတာဝန်ယူတဲ့6နှစ်ဝန်းကျင်ကာလအတွင်းတက်မရော်ပြုပြင်ပြောင်းလဲရေးတက်မရော်ပုံရိပ်ကောင်းလာစေရေးprofessional တက်မတော်ဖြစ်လာစီရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်တက်မတော်အတွက်အလွန်အရေးကြီးတဲ့ကာကွယ်ရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာလွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်ဘယ်နေရာတွေမှာဘယ်လိုသုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကတပိုင်းပါကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝင်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်။အခြားပြည်တွင်းငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲဖော်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထဲမှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောက်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ရည်တည်ချက်အဖြစ်မြဲမြံစွာခံယူလှုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာနာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ရည်တည်ချက်လို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရက်လုံးကလေးစားရလောက်တဲ့တကယ့်ကို professional တက်မတော်ကောင်းပြပြပြင်းပြင်းဖြစ်လာအောင်စ조사တိဆောက်ရအောင်မှာပဲဖြစ်ပါတယ
်အရေးကြီးဆုံးကတော့ကာကွယ်ဆွမ်းရည်ဖြစ်ပါတယ်တက်မတော်တဲ့ရဲ့အဓိကဆွမ်းရည်ဟာတိုက်ရိုက်ခိုက်ရေးပြေဝတာကာကွယ်ရေးစွမ်းရည်ပြေဝတာပဲဖြစ်ပါတယ်လက်တလောလက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်သင့်တယ်မတိုက်သင့်ဘူးငင်းခုန်ဆွေးနွေးတာမလုပ်ချင်ပေမဲ့တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုတော့ကျေနပ်အားရစရာသိပ်မရှိလာသေးပါဘူးအကြောင်းရင်းကိုရှာရင်တပ်မှုတပ်သားတွေတပ်မတော်တွေဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူထုအသက်အိုးအိမ်စီစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတက်မတော်သားတွေလုံနေတဲ့မြားမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတဲကမှတစ်ခုဖြစ်နေလို့ပါပဲတက်မတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထဲပေါ်ဖို့ဆိုရင်တက်မတော်တဲ့စီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတက်မတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစ္စတွေကိုရှော့ချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တက်မတော်ရဲ့လေးလပတ်တက်မှုကြီးတွေအစည်းအဝေးမှာတက်မတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်။အဲဒီမှာသစ်မှောင်ခိုဖမ်းဆီးတာတွေ၊ကြောက်စိမ့်မှောင်ခိုဖမ်းဆီးတာတွေ၊ကုန်စည်နှုန်းတည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေ၊ပြည်သူတွေကိုကျန်းမာရေးစောင့်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်။တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တက်မတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှပဲကင်တွယ်သင့်ပြီးကျန်နေရဒေသတွေမှာတော့တက်ဆိုင်ရပြည်ရေးရေလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံနိုင်ကင်ထိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ
်တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်ဆက်အာနာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တရက်ပြည်ပြည်ပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ်အရင်ဆက်အာဏာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင်
တနည်းနည်းယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တဲ့ဆိုတဲ့လွဲမှားတဲ့အယူအဆကိုင်ဆွဲပြီးတက်မတော်ကိုတိဆောက်ခဲ့တာပါဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါတပြိုင်နက်ထဲမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထည့်သွင်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကိုင်နေရာကနေတဆင့်ပြီးတဆင့် short ချသွားတင်ပါတယ
်အလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတတိယသန့်ရှိနေတဲ့အနေအထားမျိုးကနေနောက်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ် professional တက်မတော်ပြပြပြဖြစ်လာအောင်ဘယ်အချိန်ပါတဲ့အကောင့်ထဲပေါ်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါတယ်။အင်အားတောက်တင်းနဲ့ပြည်တော်စုတက်မတော်တရက်ပြပြဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ုံနဲ့မကကာကွယ်ရေးအသုံးစရိတ်ကိုလည်းအခုတည်းပိုအများကြီးသုံးစွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်မှဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါရရှင
်။သောတာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2012ကြားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်မှာပါရှင
်။အိန္ဒိယနိုင်ငံချန်နိုင်းမြို့ကအသက်62နှစ်အရွယ်စိခါဟာကျက်တူရဲအစိမ်းရောင်လေးတွေကို10နှစ်တိုင်တိုင်အစာကျွေးခဲ့တဲ့အတွက်ငှက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။သူတနေ့တနေ့အစာကျွေးတဲ့ကြက်တူရဲ့အရေအတွက်ဟာ4,000အထိရှိနိုင်ပါတယ်။အခုလိုငှက်တွေကိုအစာကျွေးဖို့ဖြစ်လာတဲ့အကြောင်းရင်းကတော့2004ခုနှစ်ကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီကြောင့်ပါ။သူ့အိမ်အနောက်ဘက်ခေါင်မိုးပေါ်မှာလာခိုလုံတဲ့ကြက်တူရဲလေးနှစ်ကောင်ကိုကယ်တင်ကျွေးမွေးတာကနေစခဲ့တာပါ။နောက်ရက်တွေမှာတော့ဒီငှက်ကလေးနှစ်ကောင်ဟာသူ့အိမ်သားမှာပဲအတိုက်တီဗီနေထိုင်ခဲ့တယ်လို့အခြားကပြန်လာတဲ့ကြက်တူရဲတွေနဲ့ပေါင်းပြီးအခုလိုထောင်ပေါင်းများစွာဖြစ်လာတာပါ။မနေ့အစောကြီးထထမင်းချက်ပြီးတော့အိမ်ခေါင်မိုးပေါ်မှာတင်ထားတဲ့တစ်သားတန်းတွေပေါ်မှာထမင်းတွေကိုတင်ထားပေးခဲ့တာပါညနေပိုင်းမှာလည်းအခုလိုတစ်ခါထပ်ပြီးတော့ကျွေးမွေးပါတယ်စိခါဟာကင်မရာပြုပြင်တဲ့အလုံးနဲ့အသက်မွေးသူဖြစ်ပြီးတော့သူ့ရဲ့ဝင်ငွေ40ရာခိုင်နှုန်းလောက်ကိုအခုလိုငှက်တွေကိုအစာကျွေးဖို့အတွက်သုံးနေတာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့လူ100ကျော်လောက်ဟာမမ်မီတွေလိုတီရှူဆက်ကူတွေနဲ့ပတ်ပြီးဝစ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်။ဗြိတိန်နဲ့ဩစတြေးလျပြတိုက်တွေပူးပေါင်းပြသတဲ့ရှေးဟောက်အီဂျစ်လူမျိုးတွေရဲ့မမ်မီလုံနီးပြသတဲ့ပွဲမှာအခုလိုလှုပ်ဆောင်ခဲ့ကြတာပါ။ဆစ်ဒနီမြို့ကပါဝါဟောက်စ်ပြတိုက်မှာဗြိတိန်ကနေရောက်လာတဲ့အီဂျစ်မမ်မီရုပ်အလောင်း6လောင်းကိုဧပြီလကုန်ပိုင်းအထိပြသထားမှာဖြစ်ပြီးတော့သူတို့ရဲ့အကြောင်းကိုတော့သုံးဖက်ပြင် CT scan ပုံရိပ်တွေနဲ့ပြသထားမှာပါ။ဒီပြသထားတဲ့အီဂျစ်မမ်မီအလောင်းတွေကတစ်စင်းရှေးဟောက်အီဂျစ်လူမျိုးတွေရဲ့မမ်မီပြုတ်လုံနီးတွေနဲ့သူတို့တွေဘယ်လိုနေထိုင်ခဲ့ကြသလဲဘယ်လိုအကြောင်းတွေကြောင့်သေဆုံးခဲ့သလဲစရာတွေကိုလည်းလေ့လာနိုင်မှာပါပြတိုက်ဝင်ကြီးအနေနဲ့ကတော့လူကြီးဆိုရင်ဩစတြေးလျဒေါ်လာ28ဒေါ်လာနဲ့ကလေးတစ်ယောက်ကတော့16ဒေါ်လာဖြစ်ပါရဲ့ရှင်
အမေရိကန်နိုင်ငံရှီကာဂိုစေယုံတစ်ခုမှာခြေထောက်နှစ်ချောင်းနဲ့ကြောရိုးတစ်ချောင်းအပေါ်ပါတဲ့ Ivory Coast ကကလေးငယ် main ကလေးတယောက်ကိုအောင်မြင်စွာခွဲစိတ်ပြုပြင်ပေးနိုင်ခဲ့ပါတယ်။အခုလိုဖြစ်ရတဲ့အကြောင်းရင်းကတော့အမွှာဘူးအဖြစ်မွေးဖွားလာရမယ့်တရေသားလောင်းနှစ်ခုဟာတစ်ခုတည်းအဖြစ်ပေါင်းဆက်သွားတဲ့အတွက်မွေးလာတဲ့ကလေးမှာခြေထောက်အပေါ်နဲ့ကြောရိုးအပေါ်တွေပါလာရတာပါလို့ခွဲစိတ်ခဲ့တဲ့ဆရာဝန်ကြီးကရှင်းပြပါတယ်။အသက်10လသားအရွယ် Dominic လေးကို6နှစ်ကြာဆရာဝန်9ယောက်နဲ့ခွဲစိတ်ခဲ့ရတာပါ။ခွဲစိတ်မှုပြီးမှာတော့သူဟာမြန်မြန်ဆန်ဆန်ပဲပြန်လဲကောင်းမွန်လာနေပြီးတော့ Ivory Coast ကိုမပြန်ခင်လင်းစီးနိုင်တဲ့အချိန်အထိ Chicago ကမိသားစုတစုနဲ့နေထိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
။ဟောက်ကောင်ကျွန်းကလူပညာပြပွဲတစ်ခုမှာတော့ကမ္ဘာ Community ခေါင်းဆောင်ဂျင်နာဦးရဲ့အလောင်းရုပ်ထုတွေကိုပြသထားပါတယ်။ကျူဘာကောင်ဆောင်ဖီဒယ်ကက်စထရိုကလွဲလို့တရုတ်ကောင်ဆောင်မော်စီတိုရုရှားကောင်ဆောင်ဗလာဒီမီယာလီနင်မြောက်ကိုရီးယားကောင်ဆောင်ကင်မ်အီဆွန်နဲ့ဗီယက်နမ်ကောင်ဆောင်ဟိုချီမင်းတို့ရဲ့ပုံစံတူရုပ်ထုတွေကိုဖန်ခေါင်းထဲချပြီးပြသထားတာပါကျူဘာကောင်ဆောင်ဖီဒယ်ကက်စထရိုရဲ့ရုပ်ထုကိုတော့စေယုံကလေးပေါ်မှာအသက်မြင့်မြင့်ရှူနေရတဲ့ပုံဖန်တီးထားပါတယ်တရုတ်နုပညာရှင်ရှန်ရှောင်မင်းကအခုလိုရုပ်ထုတွေကို2008ခုနှစ်ကမ္ဘာငွေကြေးအချက်အလက်ကြုံခဲ့ရတဲ့အပေါ်မှာတုံ့ပြန်မှုတစ်ခုအနေနဲ့ဖန်တီးခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဆစ်ဒနီပီယန်နယ်ခေတ်ပြိုင်အနုပညာလက်ရာပြပွဲ2010မှာပြသဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့ကျူဘာကောင်ဆောင်ကက်စထရိုမကွယ်လွန်သေးပါဘူး။ဆက်မှုထိပ်သီးနိုင်ငံတွေဖွဲ့ထားတဲ့ G8 အဖွဲ့ကိုသယောတဲ့အနေနဲ့ G5 Community ခေါင်းဆောင်ကြီးငါးဦးရဲ့ရုပ်ထုတွေကိုထုလုပ်ခဲ့တာလို့လည်းအနုပညာရှင်ရှန်းကပြောပါတယ်။
ဗီယိုအင်မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ရုရှားနိုင်ငံတဝမ်းမှာအာဂရီလိုက်ဆတ်မှုဆန့်ကျင်ရတဲ့ဝန်ကြီးချုပ်ဒီမီထရီမက်ဒ်ဗီယက်ဒက်နှုတ်ထွက်ပေးရတဲ့အတွက်အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီရဲ့တောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝမ်းမျိုးပေါင်းများစွာမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုရှ်ကင်ရင်းမြစ်မှာနာဗယ်နီအပါဝင်လူ100ကျော်လောက်အဖမ်းခံခဲ့ရပါတယ်။အီရန်နိုင်ငံမူဆိုးမြို့မှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင်းအဆောက်အဦတစ်ခုနဲ့ခေါလုံးနေတဲ့အရတား100ကျော်တေဆုံးခဲ့တယ်ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရန်စစ်တပ်ကပြန်လည်သုံးသပ်နေပါတယ်။ IS စစ်သွေးကြွတွေကဒီအဆောက်အဦမှာဖောက်ခွဲပစ္စည်းတွေတက်ဆန်ထားတာကိုနောက်ထပ်ရတဲ့အထောက်ထားတပ်တွေကနေတွေ့ရှိရတယ်လို့အီရန်တပ်တွေကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှူးအဖြစ်နဲ့ကယ်ရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ကြိုတင်စီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲဖြစ်နဲ့အများကရှုမြင်ကြပါတယ်။ကယ်ရီလမ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝန်ချုပ်ဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကူဖြစ်ပါတယ်။တောင်တူပင်လယ်ပြင်ကမ်းရိုးတန်းတစ်လျှောက်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာရန်တရားတစ်ခုတည်ဆောက်ဖို့တရုတ်အစိုးရကစနေနေ့မှာတိုက်တွန်းပါတယ်။အာရှနိုင်ငံတွေရဲ့ဘိုဟာဖိုရမ်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံချိုင်းဝန်ကြီးကတိုက်တွန်းလိုက်တာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မြတ်သက်ကသတင်းကြေကျုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးစံမိုးဝေဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါ။တနင်္လာနေ့နေ့ကခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.